အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဖွင့်လှစ်ထားတဲ့လိုင်သာယာမျိုးနယ်ကအမေရင်ပညာဒါနကျောင်းမှာပညာသင်ကြားနေတဲ့ကျောင်းသူကျောင်းသားတွေနဲ့တက်ဆုံပြီးပညာကျိုးစားသင်ယူကြဖို့ဒေါ်ဆန်းစုကြည်ကအားပေးစကားပြောကြားခဲ့ပါတယ်။တိုင်းပြည်အနာဂတ်တိုးတက်ဖို့အတွက်ပညာကိုကျိုးစားသင်ယူကြဖို့ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကကျောင်းသူကျောင်းသားတွေကိုအခုလိုတိုက်တွန်းခဲ့ပါလေ
။ပညာတတ်မှကိုယ်အနာဂတ်အတွက်ကိုကိုယ်တိုင်းပြည်အနာဂတ်အတွက်ကိုသေသေးချာချာအလုပ်လုပ်နိုင်မှာဖြစ်တယ်။အဲ့တော့ပညာကိုတတ်အောင်သင်ကြပါ။စိတ်ထားကောင်းကောင်းထားကြပါ။စိတ်ထားကောင်းဖို့ဆိုတာဟာအင်မတန်မှအရေးကြီးတယ်။ပညာတကပညာထဲမှာအရေးကြီးဆုံးပညာဖြစ်ပါတယ်။အဲ့တော့ကလေးတွေစိတ်ထားကောင်းအောင်လို့သွန်သင်ဆုံးမ
။အမေရင်ပညာဒါနကျောင်းဟာရန်ကုန်တိုင်းဒေသကြီးလှိုင်သာယာမြို့နယ်ကမေခါလန်းနဲ့မလိခလီလန်းတောင်မှဖွင့်လှစ်ထားတာဖြစ်ပြီးသူငယ်တန်းကနေ10တန်းအထိကျောင်းသားပေါင်း950ကိုပညာသင်ကြားပေးနေတာဖြစ်ပါတယ်။လူငယ်တွေအနေနဲ့လူကြီးတွေစီကပညာကိုလက်ဆင့်ငန်းသင်ယူဖို့ကိုလည်းဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါလေ
။လူတိုင်းလူတိုင်းဟာမှားတာပဲ။လူတိုင်းလူတိုင်းဟာဆိုးတဲ့စိတ်ကလေးတွေရှိတာပဲ။မကောင်းတဲ့စိတ်ကလေးတွေရှိတာပဲ။ဒါပေမဲ့အဲ့ဒါတွေကိုထိမှကောင်းတဲ့စိတ်တွေကိုပို့ပြီးတော့ကြီးပွားအောင်လို့လုပ်ကြပါ။ကလေးတွေဟာလူကြီးတွေကိုလေးစားရမယ်။ဒါပေမဲ့လူကြီးတွေရှိရလဲသင်ကန်းစာယူရမယ်။လူကြီးတွေကလည်းအမြဲမှန်တာမဟုတ်ဘူး။လူကြီးတွေမှားတဲ့အခါကိုကလည်းမမှားအောင်လို့နေရမယ်။လူကြီးတွေမှန်ရင်တော့အဲ့ဒီတိုင်းမှန်အောင်လို့ကိုကနေပြီးတော့လိုက်ပြီးတော့ကြိုးစားရမယ
်။ဒါအပြင်လူငယ်တွေကိုကိစ္စရက်တိုင်းမှာအကြောင်းရင်းကိုသေချာသိပြီးအမှားအမှန်ကိုခွဲခြားဆုံးဖြတ်နိုင်အောင်သင်ကြားပေးဖို့ကိုလည်းဒေါ်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ
်။လူကြီးတွေကလည်းကလေးတွေကိုအထင်မသေးပါနဲ့။ကလေးတွေဆိုတော့ကျမတို့ရဲ့အနာဂတ်ဖြစ်တယ်။အဲ့တော့ကလေးတွေကိုမမှန်ကန်ကန်သင်ပေးပါ။လူကြီးစကားဆိုလို့ရှိရင်တသွေးမသိနားထောင်ရမယ်။ငါတို့ကအမြဲမှန်တယ်ဆိုတဲ့နည်းနဲ့မသင်ပါနဲ့။မှန်တယ်ဆိုလို့ရှိရင်ဘာဖြစ်လို့မှန်လဲဆိုတာကလေးတွေနားလည်အောင်လို့သင်ပေးပါ။ကိစ္စတစ်ခုကမှားတယ်မလို့သင်မှုဆိုရင်လည်းဘာဖြစ်လို့တောင်မှားလဲဘာဖြစ်လို့တောင်မလို့သင်မှုလဲဆိုတာတိတိကျကျကလေးတွေနားလည်အောင်လို့သင်ပေးပါ။ကလေးတွေကလည်းအဲ့လိုသိကျင်တဲ့စိတ်ရှိရမယ်။စိတ်အရေးကြီးတဲ့ကိစ္စတစ်ခုကဘာလဲဆိုတော့တခုခုဖြစ်တယ်ဆိုရင်ဘာဖြစ်လို့လဲဆိုတာကိုစဉ်းစားတတ်ဖို့အကြောင်းရင်းကိုသိတတ်ဖို့အဲ့ဒါသိပြီးတော့အရေးကြီးတယ်ကိစ္စတစ်ခုရဲ့အကြောင်းရင်းကိုသိမှမှန်ကန်တဲ့ဆုံးဖြတ်ချက်ကိုချနိုင်တယ
်ဒီနေ့မှာပဲလာမယ့်ဇွန်လ19ရက်နေ့မှာကြာရောက်မယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့69နှစ်မြောက်မွေးနေ့အခမ်းအနားကိုရန်ကုန်မြို့ဗဟန်းမြို့နယ်ကဒေါ်ဖင်စားတောက်ဆိုင်မှာကျင်းပခဲ့ပါတယ်ဒေါ်ဆန်းစုကြည်ရဲ့မွေးနေ့ပွဲကို1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးနောက်ပိုင်းနှစ်အတော်ကြာဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးအဖြစ်တာဝန်ယူပေးခဲ့တဲ့၃ရောင်ကျဲအဖွဲ့ဝင်တွေကစုပေါင်းကျင်းပပေးခဲ့တာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ကတစ်ချိန်ကဒီမိုကရေစီအရေးအတွက်လမ်းဆုံးအထိလက်တွဲကြမယ်လို့ရည်ရွယ်ချက်နဲ့လှုပ်ကန်ခဲ့ကြပေမဲ့အခုဆိုရင်တချို့သူတွေဟာနိုင်ငံရေးကိုအချိန်ပြည့်မလုပ်နိုင်တော့ကြောင်းဒါပေမဲ့စီးပွားရေးလူမှုရေးစတဲ့လုပ်ငန်းတွေလှုပ်ကန်နေကြသူတွေဟာလည်းနိုင်ငံရေးလှုပ်တာဖြစ်ကြောင်းဘလို့တွေပဲဖြစ်နေပါစေဒီမိုကရေစီခီးဆုံးအထိရောင်းဆက်လက်စူးစမ်းကြဖို့လိုအပ်ကြောင်းကိုဒီကနေ့တက်ရောက်လာတဲ့၃ရောင်ကျဲအဖွဲ့ဝင်ဟောင်းတွေလက်ရှိတာဝန်ထမ်းဆောင်နေကြသူတွေကိုတိုက်တွန်းပြောကြားခဲ့ပါတယ်ခင်ဗျာ